အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့အစိုးရသုံးစီးကိုလွှတ်တော်ကနေအချိန်မီအတည်ပြုမပေးနိုင်ခဲ့တဲ့အတွက်မဖြစ်မနေဆက်ရှိနေရမယ့်ဌာနတွေကလွေးလို့အမေရိကန်ပြည်အောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရဆိုင်သွားပါပြီ။ဝါရှင်တန်စံတော်ချိန်စနီတွေကိုစတင်ဝင်ရောက်ခဲ့တဲ့အချိန်ကစလို့ပြည်အောင်စုအစိုးရလုပ်ငန်းရဲ့လေးပုံတပုံပမာဏအတွက်လက်ကျန်ရမုံငွေတွေကုန်ဆုံးသွားတာဖြစ်ပါတယ်။အခုလိုအစိုးရရန်နေရာတွေရက်ဆိုင်ကုန်တာကြောင့်အစိုးရဝန်ထမ်း8000လောက်တွေအခက်အခဲဖြစ်စေပြီးတော့အဲ့ဒီသူတွေကတဝက်ကျော်ဟာလစာမရပဲအလုတ်ဆက်လုပ်နေကြရပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်နယ်စပ်တိုင်းကာယံဖို့အတွက်တောင်းခံထားတဲ့ကုန်ကြမဲ့ငွေဒေါ်လာ5ဘီလီယံပါဝင်တဲ့အစိုးရအသုံးစရိတ်ကိုအမေရိကန်ထက်နဲ့အောက်လွှတ်တော်မှတောက်ကြောင်ဤတကောင်ရန်အထိအတည်ပြုချမှတ်မပေးနိုင်ခဲ့ပါဘူး။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်မတ်ချက်ချူမာနဲ့ဇန်နဝါရီလမှာအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ဆက်ပြီးတော့တာဝန်ယူမဲ့ဒီမိုကရက်အထက်လွှတ်တော်မတ်နန်စီပလိုစီတို့ရဲ့ဒီကနေ့ထုတ်ပြန်တဲ့ပူးရဲကြေညာချက်မှာအစိုးရရဲ့လုပ်ငန်းဆောင်တာတွေဆက်ပြီးတော့လက်ပတ်နိုင်ဖို့ Republican တွေကိုဒီမိုကရက်တွေဘက်ကအသွင်စိတ်နဲ့ပတ်သက်တဲ့အဆူပြုချက်ချို့ကိုကန့်လန့်ခဲ့ကြောင်းဖော်ပြထားပါတယ်အဲ့ဒီထဲမှာထက်လွတ်တော်ကနေတခဲနဲ့အတီးပြပေးခဲ့တဲ့အသုံးစရိတ်တစ်ခုလဲပါဝင်ပြီးတော့အဲ့ဒီအသုံးစရိတ်ထဲမှာအလုတ်သိမ့်မဖြစ်သလိုအကုန်ကြလဲများတဲ့နေဆက်တိုင်းကာယံဖို့အသုံးစရိတ်မပါဝင်ပေမဲ့နေဆက်လုံချုံရင်းကိုထိထိရောက်ရောက်ဆောင်ရွက်နိုင်မဲ့နီးလန်းတွေအတွက်အသုံးစရိတ်ပါဝင်ပါတယ်တောက်ကြနေမှာပဲဒီထရမ့်ကအစိုးရရန်နီယာတွေကိုရက်ဆိုင်ပြစ်မှာဖြစ်ပြီးတော့တခြားနီးလန်းမရှိဘူးလို့လဲပြောဆိုထားပါတယ်2016သမ္မတရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးပွဲတွေအတွင်းအမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တတိုင်းကာယံမှာဖြစ်ပြီးတော့ဒီတတိုင်းအတွက်ကုန်ကြမ်းငွေကိုမက္ကဆီကိုကပေးလိုက်မယ်ဆိုပြီးတော့ထရမ့်ကသူ့ကိုထောက်ခံသူတွေကိုပြောဆိုစည်းရုံးခဲ့ထားတာပါခင်ဗျာ